မြန်မာငွေဈေးရိုးရဲကျဆင်းခဲ့ပြီးနိုင်ငံသားသုံးွေစီမံခန့်ခွဲမှုဥပဒေကိုစစ်ကောင်စီကဗိုလ်တုနစ်မှာပြင်ဆင်လိုက်တာကလက်တွေ့အထောက်အကူမပြုနိုင်ဘူးလို့သုံးသပ်သူတချို့ရှိပါတယ်။နိုင်ငံသားပို့ကုန်ကရတဲ့ငွေကိုရပောင်း30ကျော်လက်ထဲကင်မထားပဲလက်လွှဲပြန်ရောင်းပေးရမယ်လို့ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကကန့်သတ်ခဲ့တာကြောင့်ရေတို့မှာဒေါ်လာဈေးနှုန်းတစ်စုံတရာပြန်ကျနိုင်ပေမဲ့ဈေးကွက်ထိခိုက်မှုရှိတယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ကိုဝင်းမင်းကဒီပြီးတော့ဒီလုပ်ငန်းရှင်တွေနဲ့ဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။အဲတူကပါရေးရတဲ့ပါတချက်ပေါ့ဘီသူပစိုးစိုးဟာပါတော့ဗောနော။ဘီသူပစိုးစိုးကဒီဒုတိယတော့တော့ဒါရဲ့ကြောင့်ကိုနေပတ်သက်ပြီးတော့ပါဈေးကစားတဲ့လူပါရဒါတွေကိုတော့ရေးယူမယ်ပုံစံမျိုးဗောနော်။အဲဒုတိယအချက်ကတော့ကျွန်တော်တို့လက်ရှိတန်ဆင်ပေးရတဲ့ဘိုင်းနဲ့နိုင်ငံချိန်ကြရပါ။ဒီတိုင်းကြောင့်ကိုနေပတ်သက်ပြီးတော့ရောက်ဝဲဖောက်ကားထားရှိရမှာစာရောစာတမ်းတွေစတင်ကြထားဖို့တော်ပြတဲ့နေရာတွေကျွန်တော်ကရေတော့တက်တဲ့ကနေတုံးတဲ့ကိုတုံးပြလိုက်တာတွေ့တယ်။
အဲဒီကြောင့်ဒီဥပဒေမှာအဓိကပြောင်းလဲသွားတာအသေးစိတ်ကိုလည်းအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တူက
နိုင်ငံသုံးွေစီမံသုံးဥပဒေအရင်ကရှိပြီးသားလေ။အရင်တော့47မှာနိုင်ငံသုံးွေလိုင်းစင်ဒီ AD လိုင်းစင်ရရှိသူမျိုးမဆိုးလို့ပဲစီမင်းစီကနေလိုက်နာရမယ်လို့ပြောတာ။အော် AD လိုင်းစင်မရှိတဲ့လူတွေကလိုက်နာစရာမလိုဘူးပြောနေတာ။အခုကျတော့မည်သူမဆိုးဆိုတဲ့စကားလုံးကဟို AD လိုင်းစင်နဲ့မဟုတ်ဘူး anybody လို့ပြောနေတာ။ချားလူပေါ့နော်ဟိုအဲဒီ license ရရှိတဲ့အပြင်ကဟိုကစားတဲ့လူတွေပြီးပြီးဝယ်တဲ့လူပဲဖြစ်ဖြစ်အဲ့လူတွေကိုအကျုံးဝင်တယ်လို့ပြောချင်တာ
ဒါအပြင်အခုဥပဒေပြင်ဆင်မှုမထုတ်ပြန်ခင်မှာလဲ export and in နိုင်ငံခြားပို့ကိုဝင်ွေကိုရက်30တလားထက်ပိုမကင်ထားရဘူးလို့ပြီးခဲ့တဲ့ဒီနေ့ကနေအောက်တိုဘာ3ရက်နေ့ကထုတ်ပြန်ခဲ့တာပါရဲ့ရည်ရွယ်ပုံကိုလဲအမည်မဖော်လိုတဲ့စီးပွားရေးလေလာသုံးသပ်သူတူက
ပို့ကုန်ရငွေတွေဟာတရားဝင်ရတဲ့နိုင်ငံခြားငွေတွေကိုအယောင်းဝယ်လောက်တာမှာလက်လွှဲပြောင်းတာကိုသူကကန့်တလိုက်တယ်လေ။နောက်ပထမဟိုလေးလအတွင်းမှာအသုံးမပြုရင်အပန်းကိုအားမယ်ဆိုပြီးတော့ပထမတစ်ခါထွက်တယ်။နောက်တစ်ခါတလအတွင်းလို့ထွက်လာတယ်။စသည်ဖြင့်အဲ့လိုတဆင်ချင်းကန့်တလိုက်တဲ့အခါဈေးကွက်ကမလွတ်လပ်တော့ဘူး။မလွတ်လပ်တော့အယောင်းဝယ်အားနေသွားပြီ။ကန့်တတာကဈေးကြောင်လုံလိုက်ရာရောက်တယ်လို့ယူဆပုံပေါ်ပါလေ။အဲ့တော့ဆက်ပြီးတော့ကန့်တသွားတာကပဲဒီဒေါ်လာဈေးနှုန်းဟိုမြန်မာငွေတန်ဖိုးကျတာကိုထိန်းနိုင်မယ်လို့ဥစင်းသားပုံရပါလေဗျာအနည်းဆုံးတော့ယာယီဖြည့်ရှင်းနေမစိုးဘူးလို့တွေးကောင်းလေတွေးမှာပေါ့အ
ဲ့ဒီတော့အခုနိုင်ငံခြားငွေစီမံမှုဥပဒေကိုပြင်ဆင်လိုက်တာကြောင့်တက်ရောက်နိုင်ဖို့ကိုမေးရမှာဒေါက်တာဆိုးထွန်းကအ
ိုမန်တို့လုပ်ငန်းရှင်ကတော့ကျွန်တော်တို့ကဒီဒေါ်လာရွက်ကင်တာတော့နည်းပါတယ်မင်းဘို့ export တို့လို့ရတာတော့ကျွန်တော်ကအကောင့်ထဲမှာရှိတဲ့ export earning ခေါ်တာပေါ့နော်ဒီဟာကိုကျွန်တော်ကအဓိကသုံးတော့ကျွန်တော် export earning ကိုပဲဝယ်ပြီးတို့အကောင့်တွေကိုဘဏ်ကုမ္ပဏီအကောင့်တွေကိုထည့်ပြီးသုံးကြတာပေါ့နော်ဒေါ်လာရွက်ဝယ်တယ်စုတယ်ရောင်းတယ်လုပ်တဲ့ဟာတော့တာမန်ပြည်သူအများကြီးရနေပြီတချို့လည်းပမာဝေပေါ်ယုံကြည်မှုနည်းလို့ဒေါ်လာခံရင်းတဲ့လူပဲဝယ်ကြရောင်းကြတာဒေါ်လာလေးညီဝါတွေ့တယ်ဒီခုနကဥပဒေကြောင့်တော့မဟုတ်ဘူးစပြီးတည်ငြိမ်တော့တော့ရပောင်း30အတွင်းမှာဒီကျွန်တော်တို့ export အနေနဲ့ပြန်လဲရောင်းချတယ်ဆိုတဲ့ဟာပေါ့နော်အဲ့ပြတန်းပြီးရနောက်ပိုင်းမှာတော့ဒေါ်လာလေးညီဝါတွေ့တယ
်အခုလိုဒေါ်လာဈေးစကျလာပေမဲ့ဈေးကွက်စထိခိုက်နိုင်ပုံကိုတော့စီးပွားရေးလေလာသုံးသပ်သူက
ဈေးကတော့ဟိုအဝယ်နည်းတော့ကျသွားတော့ဒါလည်းဟိုဒုက္ခကရခက်သွားတာကိုခက်သွားတော့မှကျွန်တော်တို့ပို့ကုန်တင်ပို့တဲ့လူကနိုင်ငံခြားကိုပစ္စည်းပို့မယ်ရလာတဲ့ငွေကိုသူလိုသည်ဖြစ်စေမလိုသည်ဖြစ်စေဒါမှမဟုတ်ဈေးကျက်သည်ဖြစ်စေမကျက်သည်ဖြစ်စေရောင်းရမယ်ဆိုတာမျိုးတွန်းအားပေးခံရတာပေါ့ဒီပို့ကုန်သမားမှနင့်လာသွားနိုင်တယ်နောက်တစ်ချက်ကသွင်းကုန်သမားကပဲဝယ်လို့ရမယ်ဆိုလိုတာကဝယ်ပြီးတော့ကိုစင်းနေကိုပြောင်းပြီးတော့ဖတ်ပြီးတော့လက်လွှဲတာမလုပ်ရဘူးလို့ကန့်သတ်တယ်ဝယ်ရောင်းလုပ်လို့မရအောင်ဒါမြင့်တဲ့သဘောပေါ့လေဒါလည်းပဲတကယ်လက်တွေ့ဈေးကွက်ရဲ့ချင်းနေတော့ဟာနေတယ်ဒါကကြီးရှိအစဉ်ပြေမပြေဆိုတာဟိုမသိကြပါဘူ
းကြာပြင်အခုဈေးကွက်ထဲစတီဂျီမမစထိခိုက်လာပုံကိုလည်းအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
အခုဆိုရင်အရွက်နဲ့အထူးထူးနဲ့အရွက်နဲ့ဝါနဲ့100လောက်ဟာသွားတာအရင်တော့တိတ်မဟာဘူးညာအခုဆိုအဲ့နေအောက်ပါနေအရွက်ကောက်ကြီး2150 2180အနည်းက1000လောက်ပဲရှိတယ်180လောက်ဟာနေ100လောက် 10% ဟာသွားတာကမ်းမဟုတ်ဘူးအမေတော့အနည်းအပေါ်မှာရှိရမှာပုံမှန်ဆိုရင်ဘယ်ရင်တော့ဒေါ်လာ1350ဆိုအနည်းက1355ကျပ်တူအလိုအပေါ်မှာ5ကျပ်10လောက်ရှိတယ်ဟိုတစ်ခါကျအောက်ရောက်သွားရင်လေဟို baby 10-20ပေါ့နော်ဒေါ်လာဈေးနဲ့အနည်းဈေးกว่าတော့ကျွန်တော်တို့ export လုပ်တဲ့လူကဟိုကနစ်နာတာပေါ့နော်အဲ့တော့ဒီလူဒီရ30ပြည့်ရတယ်မဖြစ်မနေသူတို့ဘန်ဘန်ဖက်တဲ့ဘန်ဖြစ်တဲ့ရိနေရောင်းရောင်းရမယ်ဆိုတော့အနေထားရောက်သွားတော့ပေါ့ရောက်တော့ဟို exporter ကကျတော့နေတာပေါ့နော်ဟိုပေါက်သေးဒေါ်လာပေါက်သေးဆိုပေါက်ပေါက်သေးလည်းမရဘူးပေါ့နော်ပေါက်သေးလည်းအောက်မှာဖြစ်နေတာပေါ့အဲ့တော့ကျတော့ ဟို fair market မဖြစ်ဘူ
းတကယ်တော့အခုအချိန်တွေကဒေါ်လာငွေလဲနှုန်းစငြိမ်လာသလိုဖြစ်ပေမဲ့ဆက်ကျသွားမလားပြန်တက်လာမလားမသေးချာသေးပဲစောင့်ကြည့်ရအောင်မယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျ